American Republican Party ညီလာခံမှာထရမ့်ရဲ့လုံခြုံရေးကိုအစ်မြင့်လုံခြုံရေးတပ်ဖွဲ့တွေကပုံပြီးမြင့်တင်ပေးနေတာကိုအင်ကာနေညမှာတွေ့ရပါတယ်။လက်ဆွဲနှုတ်ဆက်တာအနီးကနှုတ်ဆက်တာတွေမလုပ်နိုင်အောင်လုံခြုံရေးတာဝန်ရှိသူတွေကထရမ့်ကိုဝန်းရံထားကြပါတယ်။တနင်္လာနေ့မနေ့တုန်းကလည်းညီလာခံလုံခြုံရေးနယ်နိမိတ်အတွင်းလမ်းလျှောက်ဝင်လာသူတယောက်စီက AK-47 နဲ့မျိုးစပ်ပစ္စတိုတင်းနဲ့လက်ကိုကျောဖို့ဤထက်ကတွေ့ရှိခဲ့လို့ဖမ်းဆီးခဲ့ပါသေးတယ်။ဒီလိုလုံခြုံရေးတိုးမြင့်သလိုပဲထရမ့်ပေါ်လုံခြံမှုကြိုးစားခဲ့တဲ့နေ့မှာအစ်မြင့်လုံခြုံရေးတပ်ဖွဲ့တွေကကိုက်တွယ်ခဲ့ပုံပေါ်စစ်ဆေးမှဖြစ်တယ်လို့အမိမြင့်လုံခြုံရေးဌာနရဲ့စုံစမ်းစစ်ဆေးရေးမှုချုပ်ကဗိုလ်ဒုနေမှာပြောပါတယ်။ဒါပေမဲ့ဘယ်တော့စုံစမ်းစစ်ဆေးစမယ်ဆိုတာကိုတော့မပြောပါဘူး။လုံခြံသူလို့ဆွဆွဲခံသူ Thomas Matthew Crooks ရဲ့အကြောင်းကို Federal စုံစမ်းစစ်ဆေးရေး Bureau FBI ကစုံစမ်းနေရာ၃ရက်ကြာပြီးတဲ့နောက်သူကညာရင်ညာသွေးရှိတဲ့လူငယ်တစ်ယောက်ဖြစ်ပေမဲ့အပေါင်းသင်းနေသူဖြစ်တယ်လူမှုမီဒီယာသူ့ဖုန်းသူ့ကွန်ပျူတာတွေကိုစစ်ဆေးခဲ့ပြီးလူပေါင်း100ကျော်ကိုမေးမြန်းခဲ့ပြီးမြဲဘာကြောင့်အဲဒရိုထရမ့်ကိုလုတ်ကြရတယ်ဆိုတာ FBI ကမပြောနိုင်သေးဘူးလို့ဆိုပါတယ်